ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးလည်းဖြစ်လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လည်းဖြစ်တဲ့အဆူလာမူလာရဲ့သတင်းတပတ်ကြာမြန်မာနိုင်ငံခရီးစဉ်ကိုဒီကနေ့မေလ9ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒီခရီးစဉ်အတွင်းမြန်မာနိုင်ငံအတွင်းပဋိပက္ခဖြစ်ပွားရာဒေသတွေကအကူအညီလိုအပ်နေသူတွေစီကိုတွားရောက်ကူညီနိုင်မှုနည်းလမ်းတွေရှာမှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။ပြည်စုံကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
ကုလသမဂ္ဂအရေးပေါ်ကူညီကယ်ဆယ်ရေးဆိုင်ရာဒုတိယညှိနှိုင်းရေးမှူးအာဆူလာမူလာဟာအင်ဒိုနီးရှားနိုင်ငံမှာကျင်းပတဲ့သရုတ်ထအကြိမ်မြောက်အာဆီယံနဲ့ကုလသမဂ္ဂဝန်ကြီးများအဆင့်နှစ်ပတ်လည်အစည်းအဝေးကိုတက်ရောက်ခဲ့ပြီးကျတဲ့ပရီးနေမှာတော့မြန်မာနိုင်ငံကိုတွားရောက်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့လက်ထောက်ပြောခွင့်ရ Fahrenheit ကဗုဒ္ဓဖူးနေနယူးယောက်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Then from tomorrow to the 15th of May, Ms. Mueller will be in Myanmar to see firsthand the humanitarian situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan
states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and Shan states, as well as the impact of the situation in Rakhine, Kachin, and လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့မိဖက်အဖွဲ့တွေနဲ့တွေ့ဆုံဖို့ရှိတယ်လို့ကချင်ပြည်နယ်နဲ့ရခိုင်ပြည်နယ်တွေမှာရှိတဲ့စစ်ရှောင်စခန်းတွေကိုလည်းတွားရောက်ဖို့ရှိနေတာပါလက်ရှိမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့တို့ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေတဲ့အပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တချို့ကြားမကြသေးခင်ကပဲတိုက်ပွဲတွေဖြစ်ပွားခဲ့တာပါမြန်မာစစ်တပ်ဖက်ကမနစ်ကဒီဇင်ဘာ22ရက်မှာလေးလာတာတဖက်တအပြစ်အကျညာခဲ့ပြီးတိုင်းအန်တက်လက်နက်ကိုင်တပ်ဖွဲ့တချို့နဲ့ဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့မအောင်မြင်ခဲ့တဲ့နောက်ဧပြီလကုန်မှာတော့ကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းဌာနချုပ်နယ်မြေ5ခုအတွက်ငြိမ်းချမ်းရေးစာချုပ်ကာလကိုဇွန်လကုန်ထိ2လထပ်မံပြီးတိုးမြှင့်ထားတာပါဒါပေမဲ့ရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့နဲ့တော့တိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အတွက်ဒေသရင်းစစ်ဆောင်ဒုက္ခသည်တွေကတိုးလာနေတာဖြစ်ပါတယ်အခုလိုမြန်မာနိုင်ငံတွင်လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေကြောင့်ကြုံလာရတဲ့တရားမှုတွေကိုလေ့လာပြီးဥယျာဉ်ဆန့်ခွာခဲ့ရသူတွေနဲ့အန္တရာယ်ကြုံနိုင်တဲ့သူတွေအတွက်ရေရှည်ဘလို့အကူအညီတွေပေးနိုင်မယ်ဆိုတဲ့ကိစ္စတွေကို Miss Mueller ကသက်ဆိုင်သူတွေနဲ့ဆွေးနွေးမှာဖြစ်ကြောင်း Fahrenheit ကပြောပါတယ
် In her meetings with senior government officials, people affected by crises and aid partners, she will
Miss Mueller ဟာအစိုးရအကြီးအကဲအရာရှိကြီးတွေတိုက်ပွဲဖြစ်ပွားရတဲ့ဒေသတွေကဒေသခံတွေနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေနဲ့တွေ့ဆုံတဲ့အခါမှာလူသားချင်းစာနာမှုအကူအညီတွေပေးရေးတိုးတက်မှုရအောင်ဘယ်လိုလုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာဖြစ်ပါတယ်
။တိုက်ပွဲတွေဖြစ်ပွားနေတဲ့နေရာကထွက်ပြေးကြတဲ့ဒေသခံတွေစီကိုတွားရောက်အကူအညီပေးရေးအတွက်မြန်မာအစိုးရကကယ်ဆယ်ရေးအဖွဲ့တွေကိုပံ့ပိုးပေးခြင်းနဲ့ဆန္ဒရှိတာကိုကုလသမဂ္ဂကတည်ထားတဲ့အတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့နေရာမှာတိုးတက်မှုရှိစေဖို့အပြင်မြန်မာနိုင်ငံတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေမှာဘလုံးနည်းနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတာတွေကိုလည်းဆွေးနွေးမယ်လို့ပြောပါတယ်။လက်ရှိအခြေအနေအရမြန်မာနိုင်ငံတည်းကအကူအညီလိုအပ်နေတဲ့ဒုက္ခသည်တွေစီတော့ရောက်အကူအညီပေးရမှာအခက်အခဲတွေအများအပြားရှိနေကြောင်းနဲ့ဒီအတွက်နီးလန့်ရှာရမယ်လို့လည်းပြောပါတယ
်။ Also on Myanmar, our humanitarian colleagues say that a complex system of restrictions and requirements for travel authorization.
လူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂရုံးရပြောကြကြရဲ့အကူအညီကယ်ဆယ်ရေးလူသားတွေအတွက်ကန့်သတ်မှုစနစ်ဟာရှုပ်ထွေးပြီးခီးသွားဖို့ခွင့်ပြုမိန်လိုအပ်တာကြောင့်ရခိုင်ပြည်နယ်တဲကဒေသအများအပြားအထူးသဖြင့်မြောက်ပိုင်းကိုတွားရောက်ဖို့တိတ်ခက်ခဲသလိုကြိုတင်ခံမှန်းလို့လည်းမရနိုင်ဘူးလို့သိရပါဗျ။အဲ့ဒီဒေသတွေမှာအကြမ်းဖက်မှုတွေကြောင့်လုံခြုံရေးစိုးရိမ်ရတယ်ဆိုတာကုလသမဂ္ဂကတည်ထားပေမဲ့အသက်ဘေးကြုံနေရတဲ့အကူအညီလိုအပ်သူတွေစီတွားရောက်ကူညီဖို့နည်းလမ်းတွေရှိနိုင်မှာဖြစ်တယ်လို့ရှားရမှာလည်းဖြစ်ပါတယ်
။အခုလိုအခက်ခဲတွေကြားကပဲလူသားချင်းစာနာမှုကယ်ဆယ်ရေးလူသားတွေကရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေမှာရှိတဲ့လူပေါင်း 33,000 နီးပါးအတွက်အကူအညီတွေပေးဖို့ခဲ့တယ်လို့လည်းပြောပါတယ်။အခုခီးစင်ဟာလူသားချင်းစာနာမှုဆိုင်ရာလက်ထောက်အတွင်းမှုချုပ် Miss Mueller ရဲ့ဒုတိယအကြိမ်မြန်မာနိုင်ငံခီးစင်ဖြစ်ပါတယ်။ပထမအကြိမ်ဖြစ်6ရက်တာမြန်မာနိုင်ငံခီးစင်ကိုမနစ်ကဧပြီလမှာလာရောက်ခဲ့တာဖြစ်ပြီးရခိုင်ပြည်နယ်မောင်တော်နယ်ဒုက္ခသည်စခန်းတချို့ကိုတွားရောက်ခဲ့တယ်လို့ကချင်ပြည်နယ်ကပြည်တွင်းအိုးအိမ်ရွှေပြောင်းရသူတွေစခန်းကိုပါတွားရောက်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးနိုင်ရေးအခြေအနေတွေဟာ2019ကစပြီးတော့တိတိတသာသာဆိုးဝါးလာတယ်လို့ခီးစင်ပြီးမှဝေဖန်ခဲ့တာဖြစ်ပါတယ်